မကွေးတိုင်းဒေသကြီးစောမြို့နယ်က ကြောင်မီးသွေးတွင်းထဲမှာပိတ်မိနေတဲ့သူ၄ယောက်ကြံနေပေမဲ့လို့မြေပြိုကျနေတာနဲ့ဓာတ်ငွေတွေဟာတွင်းထဲမှာပဲရှိနေတာကြောင့်သူတို့ကိုကယ်ဆယ်တဲ့လုပ်ငန်းကိုရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်းကယ်ဆယ်ရာမှာပါဝင်ဆောင်ရွက်ခဲ့သူကပြောပြပါဗျ။ပိတ်မိနေတဲ့သူတွေသေဆုံးသွားပြီလို့လည်းကယ်ဆယ်ရေးဆောင်ရွက်သူတွေကခန့်မှန်းထားပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့
ဒီလာ6ရက်နေ့ကဖြစ်ပွားခဲ့တဲ့စောမြို့နယ်ကြောင်မြောင်းရွာအနီးကကြောင်မီးသွေးတွင်ပေါက်ကွဲမှုမှာပထမနေ့မှာလူ၃ဦးဒုတိယနေ့မှာ2ဦးရဲ့ရုပ်အလောင်းတွေရရှိခဲ့ပြီး၄ဦးကျန်ရှိနေခဲ့တာပါ။ကျန်နေတဲ့သူတွေကိုဆက်လက်ရှာဖွေတဲ့လုပ်ငန်းတွေကိုတော့ဒီလာ6ရက်နေ့မှာရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့သူစောမြို့နယ်ကကြက်ချင်းက သူကအဆင်ပြေလို့ဆိုပဲကြမှာသူတို့စက်ရုံးဌာနနဲ့စီးနိုင်မြေကြမှာအဲ့ဒီကျန်တဲ့ဟိုတို့ရက်ဆက်လိုက်တာမနေ့ကတော့သူတို့စက်ရုံးတွေကပြညာရှင်သုံးဦးနဲ့ကျင့်ကြံလူသား၈ဦးဆင်းနေခင်ဗျာတဲ့ဝေရီလည်းထွက်တော့ဆိုတော့သူတို့ဆက်ပြီးကျန်တဲ့ဟိုကသူတို့အန်ရီများတို့အဆင်ပြေလို့ဆိုပဲကြမှာရက်ဆက်လိုက်တာလေးယောက်ကျန်နေခင်ဗျာလေးယောက်အသက်မရှိတော့ဘူးလို့ခံမှန်းလာကြသူက
တထုတွင်ဝင်ကြီးဌာနရဲ့တထုတွင်ဦးစီးဌာနနေပြည်တော်ကတာဝန်ရှိသူတဦးကတော့ကဲဆဲဆောင်ရွက်ခဲ့မှုအခြေအနေကိုအခုလိုရှင်းလင်းပြောဆိုပါတယ်
။ကျွမ်းကျင်တဲ့အခွဲ17ရောက်တခွဲ6ရောက်တခွဲကိုထပ်ခေါ်ပါလေဗျ။သူတို့နဲ့ဝင်ပြီးတော့မှညှို့တဲ့ချင်းကြတော့အထဲမှာကျွန်တော်တို့ကမြေသားကြန့်ခိုင်မှုကပေါက်ကွဲမှုဖြစ်ပြီးတဲ့ကမ္ဘာကြီးအားနေတာပါနော်။အားနေတဲ့ချင်းကျွန်တော်အထဲကိုဝင်နေချင်းမှာကန့်တဲ့ချက်တွေချီလို့မနေ့ကတော့ကျွန်တော်တို့အထဲမှာကျန်တဲ့နေဘူးပေါ့ဗျာ။နေဘူးတော့ကဲသေးစက်မလုပ်တော့ပါဘူး။
ကြောင်မီးသွေးတွင်ပေါက်ကွဲပြိုကျမှုဖြစ်စဉ်ကိုတော့စုံစမ်းစစ်ဆေးနေစေရှိကြောင်းပြောပါတယ်။ဒီပေါက်ကွဲမှုဟာထွန်းရာစတထုတူဖော်ရေးကုမ္ပဏီလီမိတက်လုပ်ွက်မှဖြစ်ပွားခဲ့ပြီးလောလောဆယ်မှာကုမ္ပဏီကတွင်းမန်နေဂျာကိုရဲတပ်ဖွဲ့ကအမှုဖွင့်ရေးယူထားတယ်လို့လည်းစောမျိုးနယ်ရဲတပ်ဖွဲ့ကတာဝန်ရှိသူကပြောပါတယ်
။အဲတွင်းမန်နေဂျာကိုကျွန်တော်တို့စောမျိုးမှရဲစခန်းကနေအမှုဖွင့်ရေးယူဆောင်ထားပါတယ်။သူတည်မှုရဲ့အချင်းထန်နာကျင်မှုရပါ
2018ခုနှစ်နိုဝင်ဘာလကမကွေးတိုင်းဒေသကြီးမင်းဘူးမြို့နယ်ငဖဲရွှေဆက်တော်ကာလံဘေးကကြောင်မီးသွေးတွင်ပြိုကျမှုမှာလူ၈ယောက်သေဆုံးခဲ့တယ်လို့ဒီနှစ်မတ်လကစကိုင်းတိုင်းဒေသကြီးတစ်ချောက်ကြောင်မီးသွေးတွင်ဒေသမှာအောက်ဆီဂျင်ပြတ်လတ်တာကြောင့်တရုတ်နိုင်ငံသားတဦးဩဂုတ်လမှာတရုတ်နိုင်ငံသားတဦးနဲ့မြန်မာနိုင်ငံသား၄ဦးသေဆုံးခဲ့ပူပါတယ်